lambda noin bala yue kaw pwe twe me pwe khwin shi tu de so yin ma rohingya de totot myae myae ma pa la de twe me pwe khwin song chu ma so yin ni de chaung pyo pya ba me chana tan nai ma sit twe ne budhi daw mong daw myo ni de lo muslim de mya pya ni thain ya de ta de ma ti thong so yue kaw pwe commission ga thauk pyan de me san da shin si yin ma rohingya mya pya pa mla da twe ya de lo de ta khan twe ga pyo ni ba de 2010 pye ne 2015 khu ne yue kaw pwe twe ma ba me pwe khwin ya khe de sit twe myo ne tat ke pyin chi wa ga u myin nai ga daw di de chin me san da shin si yin ma ma pa la de twe me pwe khwin song chu ma so yin de lo pyo ba de
မြန်မာနိုင်ငံမှာဆေးစုနှစ်တွင်နေရှိပြီးစစ်တပ်ရဲ့အုပ်ချုပ်မှုဆုံးတာခဲ့ပြီးနောက်ပထမအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာရိုဟင်ဂျာတော်တော်များများမေပေခွင့်ရခဲ့ကြသလိုရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်နေဆုံးတုံးရောက်လောက်လေရွေးရှိခံခဲ့ရဖူးပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာနိုင်ငံသားတတ်မှတ်ချက်နဲ့ပတ်သက်လို့မူဝါဒအကြောင်းလေးတွေနဲ့တူမေပေခွင့်များတဲ့အခြေအ ဆုံးချုပ်မှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။ရိုဟင်ဂျာမျိုးစုရှိရာရခိုင်ပြည်နယ်ကဒေသတချို့မှာမေဇင်းရဲ့မှားယင်းတွေနဲ့ပတ်သက်လို့ပြစ်ထောက်စုရွေးကောက်ပွဲကော်မရှင်ကိုကြောင်းကြားထားတယ်လို့လည်းဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီတွင်ရမှုဥချိုဆူအောင်ကပြောပါတယ်။မဟုတ်ဘူး။မွန်နော့ခေမာဟောဖြစ်ဖြစ်ခေမာဟောကဲ့တယ်။ကဲ့တယ်ခေမာကျွန်တော်တို့လူတွေကမေဇင်းမှာပါတာတော
ဒီလိုမျိုးကိုပြီးကော်မရှင်ကိုလည်းစပါတာတယ်နိုင်ငံတော်ဆရာနိုင်ငံတော်သမရိုက်စီတွေပူတာတယ်နိုင်ငံတော်ရဲ့တိုင်းငါပူကိုတွေပူတာတယ်ရွေးကောက်ဝေးကော်မရှင်ကဇူလိုင်20ရက်နေ့မှာထုတ်ပြန်ထားတဲ့မေးစံရချင်းစီရင်တွေမှာအချက်လက်မှားယွင်းမှုတွေမပါဝင်တာတွေရှိတယ်ဆိုရင်တော့ပြင်ဆင်ခွင့်လျှောက်ထားဖို့တောက်ကြနေသည့်အချိန်ပေးထားပါတယ်ဒီအထက်မှာအချက်လက်မှားယွင်းတွေကိုပြင်ဆင်ဖြည့်ဆွတ
ไอ้ที่มาโอ้เดี๋ยวลงมาตัวเด็ดตรงเดียวหัวตาดีตรงเนี้ยไม่ชิวส่วนเนาะไอ้ไอ้งานฉันทายกันบอกว่าฉันทายก็เออป้ามาบอกว่าไม่ได้มาแต่แม่ไอ้ที่อะไรอยู่เอาไว้ก่อนที่จะเข้าดาวนี่ไอ้แต่งงานดูดีไม่ใช่เอาเช่าลุยเอาไปเยอะไอ้ที่อะไรอยู่เอาไว้ก่อนที่จะเอาไม่ได้กระทำอะไรไอ้ไอ้ที่ว่าจะหนีกันไอ้ที่เฉยเฉยอะไรก็ได้ชิ้นเดียวปีกว่ามั้ง
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2009ခုနှစ်တုန်းကလုံချုံရဲကင်းစခန်းတွေကိုစီနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာဆွေးနွေးအုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလုံချုံရဲတပ်ဖွဲ့တွေကကြီးလေတဲ့လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝန်ကစွပ်စွဲထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေဆုံးတတ်ဖို့နဲ့နိုင်ငံတော်ခွင့်ရေးတွေပေး